တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ရေးဖြစ်တဲ့မူဆယ်လာရှိုးလမ်းမှာဒီနေ့မနေ့စောပိုင်းကလက်နက်ကန်တပ်ဖွဲ့တွေကကုန်တင်ကအနည်းဆုံး6စီကိုရပ်တန့်စီပြီးငွေကြေးကောက်ယူသွားတယ်လို့ဒေသခံအာဏာပိုင်အဖွဲ့အစည်းတွေကပြောပါတယ်မူဆယ်လာရှိုးပြည်ထောင်စုလမ်းမကြီးမှာပဲပြီးခဲ့တဲ့နှစ်ရက်ကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရေရှည်အတွက်နယ်စပ်ကုန်သွယ်ရေးပေါ်ထိခိုက်လာမှာကိုကုန်တယ်တွေစိုးရိမ်နေကြတာပါ။ပြည်ရေးမြန်မာပိုင်းသတင်းတောက်ကုမိုးစောကနေ့ညတင်ပြထားပါတယ်ရှင်။
မူဆယ်လာရှိုးပြည်ထောင်စုလမ်းမကြီးပေါ်မှာဒီလ14ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရတာဒီကနေ့အချိန်နဲ့လုံခြုံရေးအခြေအနေကညစ်တဲ့အေးချမ်းတာမရှိသေးပါဘူး။ဒီကနေ့မနက်ခင်းပိုင်းကတော့လက်နက်ကင်ဖွဲ့တွေကနန်းဖက်ကအကြီးကကြေးရွာမှာကုန်တင်ကားတွေကိုရပ်တန့်စီပြီးငွေကြေးကောက်ယူတာတွေရှိကြောင်းနန်းဖက်ကရဲစခန်းကအရာရှိတဦးကပြောပါတယ
်ခုမုန်းကြေးရွာဆိုတော့နန်းဖက်ကပိုင်ကုန်တော့အဲ့ကြေးရွာဆိုင်မှုအများပါပါခင်ဗျအဲ့နေ့မှသူတို့ဟိုဆက်ကြေးကောက်တယ်လေကား6စီးကိုသူကောက်သွားတယ်လို့သိရခင်ဗျကားစီးရောရှေ့ဘေးတော့ဘယ်လိုကြည့်ပြီးရောကားကိုလမ်းပေါ်မှာကန့်လန့်ခံထားတယ်သိရခင်ဗျဖြေရည်လျော့ကြေးရွာဖွဲ့ဟိုလိုအဲ့လိုပေါက်ဖိတ်လိုရယ်သိရခင်ဗျ
ကားအသွားလာရင်ရက်တက်ပြီးတဲ့နောက်တပ်ပေါ်နဲ့ရက်တက်ဖွဲ့ကတွားရောက်ရှင်းလင်းခဲ့ပေမဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားတာတော့မရှိကြောင်းပြောပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကလည်းလက်ရှိဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ်
။ကားရီတော့၅သိန်းကောက်တယ်လို့သိရတယ်။ရေတက်တော့မရဘူး။နော်ကြီးတဲ့ရေကလည်း2000ပြီးကောက်ပါလို့သိရတယ်။ဟိုတိုက်ပွဲတော့မရှိဘူး။မနဲ့၄နာရီဆွဲတော့ပေါ့။အဲ့မှာတို့ဟိုဂျူပီတာကားဟိုအဲ့မှာတို့ကားဘင်းကိုဘာဘာတန်းနဲ့ပြဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့။အဲတော့ဝါလည်းပါတယ်၊ဖေးပြီးကြရင်လည်းပါတယ်။ဆက်လက်ပိတ်ကြရင်လည်းပါတယ်။အဲပြဖောက်ပြီးတော့မှလမ်းနဲ့ပိတ်ထားတာပေါ့။သူနည်းဖွင့်နဲ့ရင်းနဲ့တော့ပွားရှင်းတာပေါ့နော်။ရှင်းနေချင်းမဖြစ်တော့လို့တော့မရှိလို့ပြရပါတယ်။ဟို9နာရီခွဲလောက်ကြတော့ပွင့်သွားပါတယ်
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့၄ဘုံ၃ဘုံလောက်ဟာမူဆယ်လာရှိုးပြည်တော်စုလမ်းမကြီးကနေတစ်ဆင့်ပို့ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းမကြီးပေါ်မှာအခုလိုအခင်းဖြစ်ပွားနေနေဆိုရင်ရေရှည်မှာမြတ်ကုံွယ်ရေးကိုထိခိုက်လာနိုင်ကြောင်းမူဆယ်မြို့တစ်တီးကုံစီတိုင်းအတွင်ရေးမှုဦးဆိုင်ခမောင်ကပြောပါတယ
်။ရေရှည်မှာဆိုရင်တော့ထိခိုက်သွားနိုင်တော့ပေါ့ဗျာအများကြီး။ဒါမဲ့လောလောဆယ်နေထားရတော့ဒီလိုမျိုးအချင်းနေထားတွေကိုရှောင်ရင်းပြုရင်းနဲ့သွားလာနေရတာပဲကုံတယ်တွေကားသမားတွေရှင်းမှာတိုက်ပွဲရှိနေတာဆက်ကြီးကောက်နေတယ်ဆိုရင်လည်းဒီမှာခဏရက်ဆောက်ပါ။ရှင်းတယ်ဆိုရင်ဆက်သွား
တစ်ချက်ထဲမှာလဲပြည်သူတွေရဲ့လူလားချက်ကိုဦးဆိုင်ခမောင်ကအခုလိုဆက်ပြောပါတယ်
။တိုင်းရင်းသားအဖွဲ့အစည်းတွေကလည်းပြည်သူအတွက်ကိုယ်နဲ့နေရက်ကိုလှုပ်တာပဲ။လုံခြုံရေးယူနေတဲ့တပ်မတော်အဖွဲ့အစည်းကလည်းဒါပြည်သူအတွက်အနေနဲ့လုံခြုံရေးအတွက်လုပ်နေတယ်ပြောနေတာပဲ။သို့တော့အမှန်တကယ်ဒီအနိဋ္ဌာယုံတွေကိုခံစားနေရတာပြည်သူတွေလေနော်။
လောလောဆယ်ကိုကန့်ဒေတာလောက်ကင်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ချီရွှေဟော်နေဆက်ကုံွယ်ရေးစခန်းကိုလည်းကားအဝင်ထွက်တွေနေပါလာပြီးတရက်ကိုကုံွယ်မှုတံပိုးအမေရိကန်ဒေါ်လာ1,000,000လောက်ထိခိုက်နေကြောင်းကုံွယ်ရေးစခန်းတာဝန်ရှိသူကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကအရှမ်းပြည်နယ်မြောက်ပိုင်းဒေတာမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းပြည်မြန်မာနေဆက်ကုံွယ်ရေးဟာလုံးဝနှိပါရပ်ဆိုင်ခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12,000,000ကနေ16,000,000အထိမြင့်လာခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်